Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနက်အတန်လွင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်နောက်လပ်ပိုင်းပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မူပြီပါအခုမနက်ပတ်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နယ်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ထူးခြားတဲ့သတင်းတွေကတော့ American သမ္မတ Barack Obama ဟာ Wisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုစောင့်ရွက်နေတဲ့အစီအစဉ်နဲ့ရောက်နေကြတဲ့ဆယ်နိုင်ငံ ASEAN ဆယ်နိုင်ငံကလူငယ်ခေါင်းဆောင်တွေကိုသမ္မတအင်ဒီရောမှာလက်ခံတွေ့ဆုံခဲ့ပါတယ်။ Rohingya တွေကိုနိုင်ငံသားအဖြစ်အတိအမှတ်ပြုပေးဖို့အတွက် American လက်ထောက်နိုင်ငံသားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်ကအမျိုးသားလူညုံရေးအေဂျင်စီရဲ့တယ်လီဖုန်းဆက်သွယ်မှုတွေတရားဝင်စောင့်ကြည့်ရေးကိုခွင့်ပြုဖို့တက်တန်းအချိန်မီတိုးမပေးနိုင်တဲ့အပေါ်မှာသမရအင်ဘီရိုကနေပြစ်တင်ဝေးပါလိုက်ပါတယ်ဒီလိုသတင်းနဲ့တူစိတ်ဝင်စားစရာသတင်းတွေကြားမှာပါခင်ဗျာ
ဒီမနက်ခင်သောရရှင်တွေကိုတင်ဆက်ပေးမယ့်အထဲမှာတော့သမရအင်ဘီရိုမှာပြုလုပ်တဲ့သိမ်းဆောင်ပွဲမှာအမေရိကန်သမရဘာရက်အိုဘားမားဟာ Wisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်မှာမိန့်ခွန်းပြောကြားသွားတဲ့အကြောင
်း I think it's fair to say thatthe elections that will be taking place in Myanmar would not have happened if it
had အကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရမှာပါဒီတော့မှာတော့လေးစီးပြေဒုက္ခတွေရဲ့အရေးနဲ့ပတ်သက်တဲ့သတင်းတွေတရုတ်မြန်မာနယ်ဆက်ဘက်ကသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝေနဲ့မအင်ဂျင်နိုင်တို့ကကြီးညာပေးမှာပ
ါ American သမ္မတ Barack Obama ဟာWisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်နေတဲ့အစီအစဉ်နဲ့ရောက်ရှိနေကြတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံဆယ်နိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့အင်ပီရိုမှာပြုလုပ်တဲ့တွေ့ဆုံပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခမ်းအနားအရေးကြီးတဲ့အကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီပေးနေကြောင်းပြောဆိုသွားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုသမ္မတအိုဘားမားကအလေးပေးပြီးတော့ပြောကြားသွားခဲ့ပါတယ်။အရှိတောင်အရှတိုက်အတွင်းမှာလူကြီးတန်း600လောက်ရှိတဲ့ထဲက3ပုံ2ပုံဟာအသက်35နှစ်အောင်လူငယ်တွေဖြစ်တဲ့အတွက်လူငယ်တွေကိုပြုစုပြိုးထောင်ပေးဖို့ Wisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ကောင်းဆောင်မှုအစီအစဉ်စတင်လိုက်တာဖြစ်ပါတယ်။ဒီ Wisely လူငယ်ကောင်းဆောင်မှုအစီအစဉ်အတွက်လူငယ်တွေမြန်မာအမေရိကန်နိုင်ငံမှာလာရောက်လေ့လာနိုင်ဖို့အတွက်မြန်မာနိုင်ငံမှာစတင်ကြီးညာခဲ့တာဖြစ်တယ်ဆိုပြီးတော့လေသမရဥပမာကဒီကနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်
။အရှိတောင်အရှဒေသမှာရင်ဆိုင်နေရတဲ့လှေစီးပြေးရွှေပြောင်းဝင်ရောက်သူတွေရဲ့အရေးကိုကန့်တွယ်ဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ Rohingya Muslim တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုရလိမ့်မယ်လို့ American လက်ထောက်နိုင်ငံသားဝန်ကြီး Anne Richard ကတင်းလာနေကပြောသွားပါဗျ။ဒီပြဿနာရဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိတာကြောင့်ဖြစ်တယ်လို့ Malaysia နိုင်ငံ Putrajaya မြို့မှာရောက်နေတဲ့ American အစိုးရရဲ့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်မှုများဆိုင်ရာလက်ထောက်နိုင်ငံသားဝန်ကြီး Anne Richard ကသတင်းတောက်တွေကိုပြောသွားတာပါ။ Rohingya ဒုက္ခသည်အားလုံးကိုAmerican ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပေးဖို့ဆိုတဲ့ကိစ္စမှာလည်းအခြား Rohingya တွေကိုသူတို့နေထိုင်တဲ့နိုင်ငံတွေကနေထွက်ခွာဖို့ဆွဲဆောင်လိုက်တယ်လို့ဖြစ်သွားမယ်လို့လည်းသူကသတိပေးပြောဆိုပါရတယ်။ဒုက္ခသည်တွေအခြေချနေထိုင်ရေးမှာ American ပြည်ထောင်စုအတွက်လက်တွေ့မှာအချိန်18လကနေ24လအထိယူရမှာဖြစ်တယ်လို့လည်းပြောပါရတယ်။ဒါပေမဲ့လို့နှိပ်စက်ခံရသူတွေ၊မုတ်ဆိုးမတွေ၊မိဘမဲ့ကလေးတွေအနေနဲ့စေကွာကုသဖို့လိုအပ်နေတဲ့သူတွေကိုပဲဦးစားပေးမှာဖြစ်တယ်လို့လည်းတတိပေးပြောဆိုခဲ့ပါဗျ။ဒီလိုအခြေချနေထိုင်ရေးကိစ္စဟာအပြေမဟုတ်ဘူးလို့လည်းဆိုပါရယ်။သူတို့နိုင်ငံတွေကနေထွက်ခွာမသွားဖို့ဖြည့်ရှင်းရေးနည်းလမ်းသာအရေးကြီးဆုံးဖြစ်တယ်လို့ Anne Richard ကပြောပါရယ်။ဒါအပြင်တောက်ကြနေမှာဘန်ကောက်မြို့မှာကျင်းပတဲ့လှေစီးပြေးဒုက္ခသည်အရေးဒီအရေးပေါ်နည်းလမ်းကံကိုမြန်မာအစိုးရအနေနဲ့တက်ရောက်ဖို့ American လက်ထောက်နိုင်ငံသားဝန်ကြီးကတိုက်တွန်းသွားပါရယ်ရှင်
။ American အထက်လွှတ်တော်ကNSA အမေရိကန်အမျိုးသားလူညုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုတရားဝင်စောင့်ကြည့်ရေးခွင့်ပြုထားချက်ကိုတက်တန်းတိုးပေးရတဲ့သဘောတူခွင့်ပြုချက်မချမှတ်နိုင်တဲ့အပေါ်မှာသမရအင်ဘီရိုကနေပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်။လွှတ်တော်အတွင်းရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကအမေရိကန်ပြည်ထောင်စုကိုမလိုအပ်ဘဲအန္တရာယ်ကြုံရအောင်လုပ်နေတယ်လို့ဖြစ်တယ်လို့အင်ဘီရိုရဲ့ပြောခွင့်ရသူ George Arnest ကပြောဆိုလိုက်ပါတယ်။အခုတက်တန်းကုံသွားတဲ့မြို့ချဥပဒေဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားပြီးတဲ့နောက်မှာနိုင်ငံလုံခြုံရေးအတွက်အမျိုးသားလုံခြုံရေးအေဂျင်စီရဲ့တာဝန်ရှိသူတွေလှုပ်ဆောင်နိုင်အောင်ခွင့်ပြုထားတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီ NSA အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတားဆီးနေအောင်ဒီဥပဒေကိုအထက်လွှတ်တော်ကအမြန်ဆုံးခွင့်ပြုပေးတာကိုသမရအင်ပီတော်ကတွေ့မြင်လို့တဲ့အကြောင်း Mr. Annes ကပြောကြားလိုက်ပါတယ်
ရင်းမင်းနိုင်ငံမှာအဖမ်းခံထားရတဲ့အမေရိကန်သတင်းတောက်တဦးလွမြောက်လာခဲ့ပေမဲ့သူထိမ့်သိမ်းခံထားရတဲ့နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရင်းမင်းနိုင်ငံမှာနောက်ထပ်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွမြောက်ရေးအမေရိကန်အစိုးရကကတိပြုပြောဆိုလိုက်ပါရယ်။အခုလွမြောက်လာတဲ့သတင်းတောက်နာမည်ဟာ KC Combs ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါရယ်။သူဟာရင်းမင်းနိုင်ငံမှာနောက်ဆုံးကျန်နေတဲ့အမေရိကန်သတင်းတောက်တဦးဖြစ်တယ်လို့လည်းယုံကြည်ရပါတယ်။ရင်းမင်းနိုင်ငံရဲ့မြို့တော်ကိုဒီနှစ်အစောပိုင်းကဟူသီတပုံတွေဝန်းရံပိတ်ဆို့ခဲ့ပြီးရင်းမင်းသမရနိုင်ငံကနေထွက်ပြေးခဲ့ရပြီးတဲ့နောက်ဆော်ရီအာရေဗျဥဆောင်တဲ့နိုင်ငံခြားစစ်တပ်တွေဝင်ရောက်ဆွတ်ဖက်တဲ့အခြေအနေကိုရောက်ခဲ့တာပါ။တနင်္လာနေ့ကလူမှုကွန်ရက်စာမျက်နှာမှာတော့လွမြောက်လာတဲ့အမေရိကန်သတင်းတောက် Combs ဟာအိုမန်နိုင်ငံဆိုင်ရာအမေရိကန်တပ်အမတ်နဲ့မူစကတ်မှာလက်ဆွဲနှုတ်ဆက်နေတဲ့တပ်ပုံကိုလည်းမြင်တွေ့ခဲ့ရပါတယ်ရှင
်။ VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံသားဝန်ကြီး John Kerry ဟာဥရောပမှာရောက်ရှိနေစဉ်အတွင်း7 senior ကနေမတော်တဆခြေတော့မှာထိခိုက်ဒဏ်ရာရပြီးတဲ့နောက် American ပြည်တော်စုကိုပြန်လည်ထွက်ခွာလာနေပြီဖြစ်ပါတယ်။ Switzerland နိုင်ငံနေဆက်ကနေကီလိုမီတာ40လောက်အကွာမှာရှိတဲ့ပင်သစ်နိုင်ငံ Sassionza အနီးမှာတနင်္ဂနွေနေ့ကမတော်တဆဆက်ဘေးမှောက်ပြီးတော့ဂျနီဗာဆေးုံမှာဆေးကုသမှုပေးခဲ့ရတာဖြစ်ပါတယ်။ဥရောပကနေထွက်ခွာလာချိန်မှာမစ္စတာကယ်ရီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်ကနေဆွစ်ဇာလန်နဲ့ပင်သစ်နိုင်ငံတို့ကရဲတပ်ဖွဲ့ဝင်တွေနဲ့အရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေကိုကျေးဇူးတင်ရှိကြောင်းသူတို့ဟာတကယ်လုပ်ငန်းပေါ်တက်သည့်ကျွမ်းကျင်သူတွေဖြစ်ကြတဲ့အကြောင်းရေးသားလိုက်ပါတယ်။မစ္စတာကယ်ရီအနေနဲ့ဆေးုံမှာတ냐အိတ်ဆောင်ရှောက်မှုခံယူနေစဉ်မှာစဉ်စားသုံးသပ်မိတာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူ John Kirby ကပြောဆိုပါတယ်။နိုင်ငံရေးဝန်ကြီးဟာစိတ်ဓာတ်ခိုင်မာပြီးတော့တွေ့ကြသူဖြစ်တဲ့အကြောင်းသမ္မတဥပမာအပါအဝင်လူတွေတော်တော်များများထံကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောဆိုခဲ့တယ်လို့ပြောပါတယ်။မစ္စတာကယ်ရီဟာထိခိုက်သွားတဲ့ပေါင်ရိုးအတွက်ဘော့စတန်မှာဆက်လက်ပြီးတော့ကုသမှုခံယူရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ထိခိုက်ဒဏ်ရာရသွားတဲ့နေရာကအရင်ကခွဲစိတ်ကုသမှုခံယူထားတဲ့တင်းပစုံအနီးကနေရာမှာဖြစ်နေပြီးတော့သူ့ကိုအရင်တုန်းကခွဲစိတ်ကူတာမှုပေးခဲ့တဲ့ဆရာဝန်ကြီးကပဲဆက်လက်ပြီးတော့ကူတာသွားမှာဖြစ်တယ်လို့ဆိုပါရခင်ဗျာ
။ VN နိုင်ငံရဲ့ရေတက်ကာကွယ်ရေးစွမ်းရည်ပုံမတွတ်တဲ့ကောင်းမွန်လာရေးအတွက် American လို့ကန်းချေဆောက်တက်ဖွဲ့ကင်းလှည့်ရေရင်တွေဝယ်ယူနိုင်ရေးဒေါ်လာ18တန်းကူညီမယ်လို့ American ကာကွယ်ရေးဝန်ကြီး Ashton Carter ကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံဆက်ဆံရေးစည်ရေးမြင့်တင်ဖို့ဝန်ကြီး Carter ဟာ VN Community နိုင်ငံကိုရောက်နေတာပါ။ကီးစင်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့လှုပ်ဆောင်မဲ့ရည်ရွယ်ချက်အစီအစဉ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ VN ကာကွယ်ရေးဝန်ကြီးနှစ်ဦးသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်မှာ VN နိုင်ငံအနေနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးအစီအစဉ်မှာပါဝင်နိုင်ဖို့အမေရိကန်ကအကူအညီပေးမှာဖြစ်ပါတယ်။ VN ရေတက်အခြေစိုက်တဲ့ High Phone မှာမနစ်ကတောင်တရုတ်ပင်လယ်တဲ့VN ကသူတို့ရေပိုင်တယ်လို့ပြောထားတဲ့နေရာမှာတရုတ်နဲ့ထိတ်တိုက်တွေ့ခဲ့ပြီးနောက်တရုတ်သင်္ဘောရဲ့ပြစ်ခတ်မှုကြောင့်ပျက်စီးခဲ့ရတဲ့ VN ကင်းလက်ရေရင်ကိုဝင်ကြီးကာတာတွားရောက်ကြည့်ရှုခဲ့ပါတယ်ရှင
်။အရှိလေပိုင်းဒေသမှာလူတွေရာနဲ့ချီးပြီးတော့တေဆုံးခဲ့တဲ့ Mars လို့အတူကောက်ခေါ်တဲ့အသက်ရှူလမ်းကြောင်းမှာဖြစ်ပွားတဲ့ယောဂါနဲ့တောင်ကိုရီးယားနိုင်ငံမှာလူ2ဦးတေဆုံးခဲ့တဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝေနဲ့မအင်ဂျင်နိုင်တို့ကကြီးညာသွားတာပါ VOE ကနေဇွန်လ2ရက်နေ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားမှာပါ American သမ္မတ Barack Obama ဟာ Wisely Call အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်လာတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့သမ္မတအင်ဖြူတော်မှာပြုလုပ်တဲ့တွေ့ဆုံပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခန်းကဏ္ဍကအရေးကြည့်ကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လဲအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီနေကြောင်းထည့်သွင်းပြောဆိုသွားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုလဲသမ္မတဥပမာကအလေးပေးပြောကြားသွားပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြသွားမှာပါ။
အမေရိကန်သမ္မတအင်ဗျူရောမှာဇွန်လ၁ရက်နေ့တနင်္လာနေ့နေ့လယ်ကပြုလုပ်သွားတဲ့သမ္မတအိုဘားမားနဲ့ဝိုင်စီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်နေကြတဲ့လူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာမြန်မာအမျိုးသမီးလူငယ်တူဦးဖြစ်တဲ့မတ်ဇင်မာမြင့်ကသမ္မတအိုဘားမားနဲ့ပြည်သက်ကိုမိတ်ဆက်စကားပြောကြားပေးခဲ့ပါတယ
်မင်္ဂလာပါ My name is Zima Myin and I'm from Yangon Myanmar I don't come from a privileged background and yet today I'm here with you at the home of the President of the United States of America
အရှိတောင်အာရှတိုက်အတွင်းလူဦးရေတန်း600လောက်ရှိတဲ့အထက်ကသုံးပုံနှပုံဟာအသက်35နှစ်အောက်လူငယ်တွေဖြစ်တဲ့အတွက်လူငယ်တွေကိုပြုစုပြောထောင်ဖို့ဝိုင်စီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ဒီဝိုင်စီလီလူငယ်ခေါင်းဆောင်မှုအစီအစဉ်အတွက်လူငယ်တွေအမေရိကန်နိုင်ငံမှာလာရောက်လေ့လာနိုင်ဖို့မြန်မာနိုင်ငံမှာစတင်ကြီးညာလိုက်တာလို့သမ္မတအိုဘားမားကဒီအခမ်းအနားမှာပြန်လည်ပြောကြားခဲ့ပါတယ
် Last year in Myanmar at the town hall meeting that Zimar mentioned I announced our fellowship program to bring young leaders from across the region to the United States to help develop their skills.
အရှိတောင်အာရှတိုက်အတွင်းကလူငယ်တွေရဲ့အရည်အသွေးကိုမြှင့်တင်ပေးဖို့အတွက်အဲ့ဒီလူငယ်တွေကိုအမေရိကန်နိုင်ငံကိုခေါ်လာပေးမဲ့ fellowship အစီအစဉ်ကိုမနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့လူထုတွဲဆုံပွဲအတွင်းစောစောပိုင်းတုန်းကဇင်မာပြောခဲ့တယ်လို့ပဲကျွန်တော်ကြေညာခဲ့ပါတယ်။အဲ့ဒီ85ရောက်စာပထမတုပ်အတွင်းလူပေါင်း1000ကျော်ရှောက်ခဲ့ကြပါတယ်။သူတို့အကျိတ်နဲ့ပြိုင်ဆိုင်ခဲ့ကြပါတယ်။အဲ့ဒီထဲမှာခမရတို့ကိုဝိုင်စီလီအစီအစဉ်ရဲ့ပထမတုပ်အဖြစ်နဲ့လက်ခံကြိုးဆိုပါတယ်ခင်ဗျားတို့အတွက်လည်းဂုဏ်ယူပါတယ်ခင်ဗျားတို့တွေလှုပ်ဆောင်နေကြတဲ့အမ်ဘော်ယာလုပ်ငန်းတွေကိုကျွန်တော်ဖတ်ခွင့်ရခဲ့ပါတယ
်ဒီအာရှလူငယ်ခေါင်းဆောင်အစီအစဉ်ထဲမှာပါလာကြတဲ့လူငယ်တွေကိုတိုင်းပြည်သေးသေးမှလှုပ်ဆောင်နေကြတဲ့လုပ်ငန်းစဉ်တွေကိုလေ့လာဖတ်ရှုခွင့်ရခဲ့ကြောင်းသမ္မတအိုဘားမားကပြောကြားခဲ့ပြီးတဲ့နောက်လူငယ်ခေါင်းဆောင်တချို့ရဲ့နာမည်ကိုခေါ်ပြီးသူတို့လုပ်နေတဲ့လုပ်ငန်းစဉ်တွေကိုသမ္မတကမိမောင်းထုတ်ပြောကြားခဲ့တာမှာမြန်မာနိုင်ငံကဒေါက်တာခိုင်တစ္ဆာမောင်လုပ်နေတဲ့လုပ်ငန်းတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်။ဒီအစီအစဉ်အရအာဆီယံအဖွဲ့ဝင်နိုင်ငံအချင်းချင်းကြားမှာလည်းအတွေ့အကြုံတွေဖလှယ်လို့ရနိုင်တဲ့အကြောင်းတခြားအနည်းချင်းနိုင်ငံတွေမှာပြုလုပ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုဥပမာပေးပြီးမြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးကြိုးပမ်းမှုအခြေအနေတွေကိုသမ္မတအိုဘားမားကအခုလိုပြောပါတယ
်။ And then human rights issues and democracy issues reinforcing good habits among the countries is very important. I think it's fair to say that the elections that will be taking place in Myanmar would not have happened.
လူခွင့်ရေးဒီမိုကရေစီစတဲ့ကိစ္စတွေမှာတိုင်းပြည်တွင်းကောင်းမွန်တဲ့အလေးထားတွေရှိလာစေရေးအလုပ်ဖို့ဟာတော်တော်အရေးကြီးပါတယ်။မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဟာအင်ဒိုနီးရှားနိုင်ငံမှာလှုပ်ဆောင်ခဲ့တဲ့အသွင်ကူးပြောင်းရေးအစီအစဉ်သာမရှိခဲ့ရင်ဖြစ်မယ်မထင်ဘူးလို့ပြောရင်မှားမယ်မထင်ပါဘူး။နောက်တခြားအာဆီယံအဖွဲ့ဝင်တွေနိုင်ငံတွင်းမှာရှိတဲ့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းသွားတဲ့သင်္ကန်းစာတွေရှေ့မှာရှိထားတော့သမ္မတဦးသိန်းစိန်အနေနဲ့လည်းမြန်မာနိုင်ငံမှာဒီလိုလုပ်ရင်ရနိုင်တယ်ဆိုတဲ့ယုံကြည်မှုတွေရှိသွားခဲ့ပါတယ်။ဒါကြောင့်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်အစိတ်ပိုင်းတစ်ခုကတိုင်းပြည်တစ်ခုချင်းစီကနေဥပဒေတွေလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်ပြီးတော့ကောင်းမွန်တဲ့အလေးထားတွေကျင့်ကြံဆောင်ရွက်ကြဖို့ပါ။နောက်ပိုင်းတိုင်းပြည်တစ်ခုကအမှားရင်းတစ်ခုလုပ်နေပြီဆိုရင်လည်းတခြားတိုင်းပြည်တစ်ခုကအပြုသဘောဆောင်တဲ့ဝေဖန်မှုလုပ်ပြီးတော့တိုးတက်ကောင်းမွန်တဲ့လမ်းကြောင်းပေါ်ရောက်အောင်လှုပ်ဆောင်ကြဖို့ပါ။အာဆီယံအနေနဲ့ဒီကိစ္စကိုထူးခြားစွာဆောင်ရွက်နိုင်ပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမိတ်ဆွေအဖြစ်ပါဝင်ဆောင်ရွက်သွားမှာပါ။ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်တစ်ခုချင်းစီထိတွေ့ဆက်ဆံမှုတွေရှိနေပြီးသားပါ။ဒါပေမဲ့ရှေ့လျှောက်အာဆီယံတစ်ဖွဲ့လုံးအနေနဲ့လည်းဒီပူးပေါင်းဆောင်ရွက်ရေးကိုပုံစံချမှတ်ကျင့်သုံးသွားစေချင်ပါလေ။
တွဲဆောင်ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံချင်းပြည်နယ်မှာခီးစွာလုပ်ငန်းတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်နေတဲ့စလိုက်မွန်ပြီးကလည်းသမ္မတအိုဘားမားကိုမေးခွန်းမေးခွန်းရခဲ့တာမှာသမ္မတအနေနဲ့ဘယ်ကန္တာတွေကအရေးပါတယ်လို့ထင်တယ်လဲမြန်မာနိုင်ငံကိုစီးပွားရေးကဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့မေးခွန်းကိုမေးခဲ့ပါတယ
် Well Burma Myanmar it lost a lot of time over the last 40 years because of the very tight controls on the economy and the discouragement
စီးပွားရေးကိုအတင်းကျချုပ်ကင်တာစုံဦးတီထွင်းစီးပွားရေးလုပ်ငန်းလုပ်ကင်သူတွေအတွက်လုပ်ပိုင်ခွင့်မပေးခဲ့တာကြောင့်မြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း40အတွင်းမှာအခြေအနေအများကြီးဆုံးရှုံးခဲ့ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုရောက်သွားတဲ့အချိန်အရန်ကိုအံ့ဩသွားတဲ့အချက်ကမြန်မာနိုင်ငံဟာကျွန်တော်အင်ဒိုနီးရှားနိုင်ငံကိုဆော့ရောက်တဲ့1968ခုနှစ်ကအနေအထားမျိုးကိုပြန်ပြီးတော့သတိရသွားစေပါတယ
်ဒါပြင်သမ္မတအိုဘားမားကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုစင်ကာပူနဲ့တခြားအနည်းချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးတော့အကြေတဝင့်ပြန်လည်ဖြေကြားပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဥဆောင်လုပ်ကိုင်နေသူတဦးရဲ့မိကုံကိုဖြေကြားတဲ့အခါမှာလည်းလက်တလောဖြစ်ပေါ်နေတဲ့ရိုဟင်ဂျာတွေအရေးကိုသမ္မတအိုဘားမားကထည့်သွင်းပြောကြားသွားခဲ့ပါတယ်။ဝ ဝိုင်းစီလီအရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်ကိုအမေရိကန်အစိုးရကလွန်ခဲ့တဲ့နှစ်နှစ်တုန်းကစတင်ခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ရဲ့အောက်မှာအရဖက်ထိတွေ့ဆက်ဆံမှုလုပ်ငန်းတဘာဝပတ်ဝန်းကျင်နဲ့တဘာဝတင်ဇာတာအရင်အမြင့်စီမံခန့်ခွဲမှုလုပ်ငန်းစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းလုပ်ကင်သူများစတဲ့ခန္ဓာအသီးသီးခွဲပြီးအမေရိကန်နိုင်ငံအတွင်းမှာရှိတဲ့အရဖက်နဲ့အစိုးရအဖွဲ့အစည်းတွေမှာသတင်းပတ်၄ဘက်ကနေ၆ဘက်လောက်အထိလာရောက်လေ့လာကြတာဖြစ်ပါတယ်လူငယ်ကောင်းဆောင်တွေဟာသူတို့ရဲ့လေ့လာမှုအစီအစဉ်ပြီးကံနေရပိုင်းလုံးမှာသမ္မတအိုဘားမားနဲ့ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သမ္မတအိမ်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါအခုလုံးအမေရိကန်သမ္မတအင်ဖြူရာမှာကျင်းပတဲ့ Wisely အစီအစဉ်မှာအာဆီယံလူငယ်ခေါင်းဆောင်များနဲ့မြန်မာလူငယ်စုစုပေါင်း9ဦးပါဝင်ခဲ့ပါတယ်အဲ့ဒီထဲကတချို့ကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်အမေရိကန်သမ္မတရဲ့ Wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များဥဆောင်ဥရွက်ပြုမှုအစီအစဉ်အရရွေးချယ်ခံရတဲ့အာဆီယံဒေတာတွင်လူငယ်85ဦးဟာအမေရိကန်ပြည်ထောင်စုတဝန်းကသူတို့နဲ့သက်ဆိုင်တဲ့နယ်ပယ်တွေမှာတွားရောက်ပြီးတရင်၅ဘက်ကြာလေ့လာနေကြတာပါအမေရိကန်သမ္မတဘရက်အိုဘားမားနဲ့မနေ့ကတွေ့ဆုံပွဲမှာတော့ Wisely အဖွဲ့မှပါတဲ့လူငယ်တွေကိုကိုစားပြုပြီးမြန်မာလူငယ်တအုပ်ဖြစ်တဲ့မက်စင်မာမြင့်ကအဖွင့်အမှားစကားပြောခွင့်ရခဲ့ပါတယ်သူဟာပညာပဒေတာဂျာနယ်ရဲ့အယ်ဒီတာတအုပ်ဖြစ်ပါတယ
် Hello everyone မင်္ဂလာပါMy name is Ma Myin and I'm from Yangon, Myanmar. I don't come from a privileged background.
My parents were government တွေ့ဆုံပွဲမှာဒီမက်စင်မာမြင့်ကပေါ့နော်မြန်မာတအုပ်နေနဲ့အရှိတောင်အာရှလာတဲ့လူငယ်ခေါင်းဆောင်အားလုံးကိုစားပြုပြီးတော့သမရအိုဘားမားကိုဖိတ်ခေါ်ခွင့်ရတယ်ပေါ့မှာအဲ့ဒီအတွေ့အကြုံပြောပါအောင်ရှင်
အော်အရန်ဝမ်းသာတာပေါ့နော်အားလုံးထဲမှာမှလူတွေအများကြီးထဲမှာမှမြန်မာကိုရွေးတယ်ဆိုတော့ဟိုကပားလယ်မှာမြန်မာတဦးနေနဲ့ပြောခွင့်ရတဲ့အတွက်တော့ကျေးဇူးလည်းတင်ရတာပေါ့နော်အရန်နဲ့ခုံယူမိပါတယ်အရန်နဲ့ဝမ်းသာမိပါတယ်မှာ
ဒီသမရအိုဘားမားကိုဖိတ်ခေါ်ဖို့ဘယ်လိုပြင်ဆင်ခဲ့လဲရှင်
ပထမကတော့ State Department ကဆက်သွယ်လာတော့ကတော့ introduce ဖို့ဆိုပြီးတော့မသိဘူးသူတို့ကညီမရဲ့ဒီ story ကိုစိတ်ဝင်စားတယ်သူတို့ introduce ဖို့အတွက်လူကောင်းတယောက်ဖြစ်မယ်ဆိုပြီးတော့သူတို့ကလာပြီးတော့ဆက်သွယ်လာတာလက်ခံလိုက်တယ်ဒါပေမဲ့အချက်ချင်းပဲသူတို့ကဘာပြောမှလဲတဲ့အဲ့လိုဆိုတော့ cooperation လုပ်ထားရမရှိတော့ဒါနှစ်နိုင်လောက်တော့အချိန်ပေးပါပေါ့နော်အဲ့လိုဆိုလို့ရှိရင် data prepare လုပ်ပြီးတော့ပြန်ပြောပေးပါမယ်ဆိုပြီးတော့ပြင်ဆင်လိုက်တာဒါပေမဲ့အဓိကတော့ကိုယ့်အကြောင်းကိုပဲကိုပြင်ဆင်တယ်ဟိုကိုယ့်ရဲ့ background မျိုးပြောတယ်ပြီးတော့ဒီ wine series ကြောင့်ညီမရခဲ့တဲ့သင်ခန်းစာတွေအဲ့ဒီဟာတွေပြောရဲ wine series ကိုသိခဲ့တာကလည်းသမရဥပမာJubilee Hall မှာပြောခဲ့တဲ့ speech ကိုနားထောင်ပြီးတော့ပဲသိခဲ့တာဆိုတော့အဲ့ဒါလေးကိုပဲပြန်ပြီးတော့စဖို့ရင်ကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးစဉ်းစားပြီးတော့ရေးလိုက်တာအဲ့ဒါကိုမှသူတို့ကပြန်နားထောင်သေးတယ်သူတို့ကြိုက်တော့မှပဲလက်ခံလိုက်တာ
သမ္မတအိုဘားမားမိကွန်းမှာလည်းမြန်မာလူငယ်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာခိုင်သစ္စာမောင်အနေနဲ့နှုတ်ခမ်းကွဲနေတဲ့ကလေးတငယ်တွေကိုအခမဲ့ခွဲစိတ်ကုသပေးရေးမှာကုညီပါဝင်နေသူတဦးအနေနဲ့ချီးကျူးဂုဏ်ပြုစကားပြောသွားပါတယ်
We've got Khine Muong, okay, and is a doctor in Myanmar where she offers free surgeries to children.
သမ္မတအိုဘားမားကိုရင်ဒီမက်ခိုင်တင်ဇာမောင်ကိုမိတ်ဆက်ပြီးသူပြောသွားတယ်ပေါ့နော်သူတွေ့ခဲ့ဆရာဝန်ထဲမှာအမက်ခိုင်တင်ဇာမောင်ကအသက်အငယ်ဆုံးဆရာဝန်ဖြစ်ပေါ့နော်ဒီလိုသမ္မတကနေပြီးတော့ချီးကျူးသွားတာကိုမက်ခိုင်တင်ဇာမောင်ရောဘယ်လိုမြင်လဲရှင်
ပါညီမလားရန်လည်းဝမ်းသာပါတယ်ရန်လည်းခုံယူပါတယ်ကိုလုတ်ခဲ့ပေါ့နော်အလုပ်တွေအတွက်လေးပွဲပြီးတဲ့အချိန်မှာပေါ့နော်ငါနှုတ်ဆက်တဲ့အချိန်မှာလေးညောပေါ့နော် thank you doctor for everything that you're doing ပြီးတော့လေတကယ်ပါတဲ့သူပေါ့နော် seriously that you look like you're 14 နဲ့ထပ်ပြောရမှာအညီမလေးညီမစိတ်ထဲမှာရန်လည်းပေါ့နော်ချိန်လဲချိန်မှတ်တယ်ပြောလဲရန်ပြောပါတယ
်ဟုတ်ကဲ့အဲ့တော့မက်ခိုင်တင်စာမောင်ကမြန်မာနိုင်ငံမှာပေါ့နော်ဆရာဝန်တဦးနေနဲ့ဘာတွေများဆောင်ရွက်နေပါလဲရှင
်ညီမကလေဟိုပေါ့နော်ဗစ်တိုရီယာစေယုံမှာညီမအလုပ်လုပ်ပါတယ်ပေါ့နော်ဒီ international relation နဲ့ public relation department အလုပ်လုပ်နေပါတယ်ညီမရဲ့ညီမအားနေရဲ့ free time တွေအကောင်လုံးမှာညီမကဒီပေါ့နော် Victoria Health Support Foundation ဆိုတဲ့ foundation နဲ့ညီမအာကောင်ခွဲနှာခေါင်းခွဲကလေးတွေမတက်နိုင်တဲ့ကလေးတွေအကောင်လုံးကိုညီမတို့ကနေပြီးတော့ပေါ့နော်အခမဲ့ခွဲစိတ်ကြီးစားပေးပါတယ်မနစ်က2014မှာပေါ့နော်အယောက်900ကျော်ခွဲခဲ့ပါတယ်ဒီနေ့ပေါ့နော် 2016 October မှာလည်းအယောက်100ကျော်လောက်ထပ်ခွဲဖို့အစီအစဉ်ရှိပါတယ်အဲနောက်ပြီးတဲ့အခါကျတော့ညီမတို့ကဒီနားမစားတဲ့ကလေးတွေအတွက်လည်း cochlear implant ပေါ့နော်နားအစား အာယုံပေါ့နော်ထည့်ပေးတဲ့ဒီဆက်ကလေး implant လေးကိုလည်းညီမတို့ကနားထဲထည့်ပေးပြီးတော့ဒီကလေးကိုစကားပြောတတ်အောင်ပြန်ပြီးဖြတ်ပြီးတော့သင်ပေးပါတယ်အဲ့လိုတွေလည်းလုပ်ပေးပါတယ်အမပြီးတော့လည်းညီမတို့နည်းလှည့်ပြီးစိတ်ကူးတဲ့အစီအစဉ်ဆရာဝန်ကြီးတွေနဲ့အကောင်လုံးတက်ကြွနဲ့ဆရာဝန်ကြီးတွေအကောင်လုံးကိုလည်းခေါ်သွားပြီးတော့နည်းလှည့်ပြီးတော့စိတ်ကူးတဲ့အခါကိုလည်းညီမတို့ခုနှစ်ခေါက်သွားပြီးပါပြီရှင်
တက်ရောက်လာတဲ့အာဆီယံဒေတာတွင်လူငယ်တွေဘက်ကသမ္မတအိုဘားမားနဲ့အပြန်အလှန်မေးခွန်းပေးရမှာမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းလုပ်ကိုင်နေတဲ့ချင်းတိုင်းသားလူငယ်မုံပီးတယောက်လည်းပါပါတယ
် Hello Mr. President Obama I'm from Burma and firstly I would like to say hello on behalf of my family
သမ္မတအိုဘားမားနဲ့တွေ့ဆုံပွဲမှာမုံပီးကိုရိုင်းမေးခွန်းမေးသွားတဲ့ဟာနဲ့အတွေ့အကြုံပြပြပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်မေးတဲ့မေးခွန်းကပေါ့နော်ဒီမြန်မာနိုင်ငံမှာဒီကြီးပွားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကဘယ်လိုမျိုး contribute ပြုလုပ်နိုင်လဲအခြေအနေဘာလို့ရှိတယ်ဆိုတဲ့ဟာပါတွေတွေ့ထားတယ်ဆိုတာကျွန်တော်မေးတဲ့မေးခွန်းပေါ့နော်ဒါပေမဲ့သူလည်းဖြေထားတာတော့ကွာဒီကျွန်တော်နိုင်ငံမှာအများကြီးပို့ပြီးတော့လုပ်ဖို့လိုတည်တယ် transparent ဒီကျွန်တော် institution ပိုင်းမှာဖြစ်ဖြစ်ပြီးတော့ကျွန်တော်ဒီကလုပ်ငန်းပိုင်းဆိုင်ရာမှာ transparency အများကြီးဖြစ်ဖို့လိုသေးတယ်ပြီးတော့ကျွန်တော်တို့စင်ကာပူကိုဥပမာပေးပြီးတော့ပြောသွားတာပေါ့နော်သူတို့မှဘာမှတော့မရှိဘူးဒါပေမဲ့သူတို့မှဒီလိုမျိုးကမ္ဘာကို service ပေးနိုင်တဲ့အခြေချင်းရှိတဲ့အားမျိုးမှာကျွန်တော်တို့ဒီစင်ကာပူနိုင်ငံကနေအများကြီးတင်ယူလို့ရတယ်ဆိုတဲ့အားမျိုးဒီပွားရေးပိုင်းဆိုင်ရာမှာလွတ်လောက်ခွင့်လောက်ပိုင်ခွင့်နေပေးတဲ့အဲ့လိုမျိုးဒီစာပေးပြီးပြောသွားတာပေါ့နော
် American သမ္မတရဲ့ wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များဥဆောင်ဥရပြုမှုအစီအစဉ်အရာအာဆီယံဒေတာတွင်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ကျန်းမာရေးနယ်ပယ်အသီးသီးမှာထူးထူးကျွန်ကျွန်ဆောင်ရွက်လုပ်ကိုင်နေတဲ့လူငယ်တွေကို American ပြည်ထောင်စုမှလာရောက်လေ့လာဖို့ဖိတ်ခေါ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်ရှင
်မအင်ဂျင်နိုင်ပြောသွားတာပါကပလီနဲ့ဘင်္ဂလားပင်လယ်မှာမျောနေတဲ့ဆက်လီတွေနဲ့လိုက်ပါလာတဲ့လေဆီးပေးဒုက္ခသည်တွေအတွက်ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဦးစားပေးလှုပ်ဆောင်ရမယ့်တာဝန်ဖြစ်ကြောင်းနဲ့ American ပြည်ထောင်စုကလိုအပ်တဲ့အကူအညီတွေပေးဖို့အစဉ်တင်ရှိကြောင်းကို American နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထုတ်ဖော်ပြောကြားလိုက်ပါတယ်။အကြောင်းအဆောင်ကိုဒေါ်လလတန်းကပြောပြမှာပါ
။ကပလီနဲ့ဘင်္ဂလားပင်လယ်အော်မှာလူမှောင်ခိုးကုသတွေဆွန့်ပစ်ခဲ့ကြတဲ့ဆက်လီတွေမှာလိုက်ပါခဲ့ကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဘင်္ဂါလီလျှေစီးပြေးဒုက္ခသည်တွေကိုကယ်တင်နိုင်ရေးတွေနိုင်ငံတကာရဲ့တိုက်တွန်းမှုတွေတိုးလာချိန်မှာမြန်မာရေတပ်ကဟိုင်းဂျီကျွန်းအနီးသမီးလှကျွန်းကမ်းလွန်ပိုင်းမှာကယ်တင်နိုင်ခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့လူ900ကိုလူသားချင်းစာနာမှုအထောက်အကူပေးဖို့အမေရိကန်နိုင်ငံသားရဲ့ဌာနကတိုက်တွန်းလိုက်ပါတယ်ပြောခွင့်ရပုဂ္ဂိုလ်မယ်ရီဟပ်က
There's a group of 727 migrants that were rescued on May 29th.
ချီချာပြောင်းရွှေ့ကြသူ929ဦးတို့ကိုမေလ29ရက်နေ့ကကယ်ဆယ်နိုင်ခဲ့ပြီးသူတို့ကိုလွတ်လွတ်စေမှာမြန်မာကမ်းလွန်ပိုင်းမှာထိန်းသိမ်းထားပါတယ်။ဒီလူ929ဦးကိုအကာအကွယ်ပေးနိုင်မှုချက်ချင်းကမ်းစင်ကွင်ပြုပြီးလူသားချင်းစာနာမှုအထောက်အကူပေးဖို့အတွက်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပြင် IOM နဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်ဒီအခြေချပြောင်းရွှေ့သူတွေရဲ့ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာလူ့အဖွဲ့အစည်းရဲ့ထိတ်တန့်ဦးစားပေးရမယ့်အချက်ဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းအထောက်အကူပေးဖို့အသင့်အင့်ရှိပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးမယ်ရီဟပ်ကပြောသွားတာဖြစ်ပါတယ်ဒါအပြင်မောင်တော်အနီးမှာစစောပိုင်းကလေစီးပြေးဒုက္ခသည်တွေကိုကယ်ဆယ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လေ
We do welcome the action taken by the Burmese Navy on May 22nd to rescue 208 migrants who had been
Milan has sent here niga ရခိုင်ကမ်းလွန်ပိုင်းမှာမျောနေတဲ့208ဦးတို့ကိုမြန်မာရေတပ်ကကယ်တင်နိုင်ခဲ့တာကိုလည်းအမေရိကန်ကကြိုဆိုပါတယ်ဒါအပြင်လူသားချင်းစာနာမှုရှူထောင်ကနေကြည့်ရင်အခြေအနေသိပ်ဆိုးနေတဲ့ဒီလူတွေကိုအကာအကွယ်ပေးနိုင်မှုဒေသတွင်းရှိနိုင်ငံတိုင်းကအရေးယူဆောင်ရွက်ကြဖို့လေအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်လို့မာရီဟပ်ကပြောသွားတာဖြစ်ပါတယ်။အချိန်နဲ့မှာပဲဇွန်လ10ရက်နေ့ကအင်ဗီဒိုမှာကျင်းပခဲ့တဲ့ WCL ခေါ်ရှစ်တောင်အာရှလူငယ်များခေါင်းဆောင်မှုရှေ့ရှုဆောင်ရွက်ရေးအစီအစဉ်နဲ့ရောက်လာတဲ့အာဆီယံဆင်နိုင်ငံကလူငယ်90လူနဲ့တွေ့ဆုံရမှာလေဒေသတွင်းလူကုန်ကူးမှုပြဿနာနဲ့ပတ်သက်လို့သမ္မတအိုဘားမားကပြောကြားရမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုကိုဝေဖန်ပြောဆိုခဲ့ပြီးခုလိုလျှစီးပြေးဒုက္ခသည်တွေအရေးကိုဒေတာတွင်အစိုးရတွေနဲ့အကူအညီပေးကြဖို့နှင့်အမေရိကန်ပြည်ထောင်စုအနေနဲ့တချို့လျှစီးပြေးဒုက္ခသည်တွေကိုပြန်လည်အခြေချဖို့ကူညီဆောင်ရွက်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ
် I want to commend Indonesia and Malaysia for their willingness to take on thousands
ထောင်နဲ့ချီပြီးတော့ရှိတဲ့အိုးအိမ်မဲ့ဖြစ်နေကြသူတွေကိုကယ်တင်ပေးထားတဲ့ Indonesia နဲ့ Malaysia နိုင်ငံတို့ကိုကျွန်တော်ချီးကျူးပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒ ဒုက္ခတွေတွေကိုပြန်လည်အခြေချခွင့်ပေးရတဲ့ကျွန်တော်တို့ဘက်ကလက်ခံဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်တည်းအတွင်းကလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်တိုင်းရင်းသားလူနည်းစုတွေကိုအကာအကွယ်ပေးရတဲ့ဒေါ်လာ3000ချီးပြီးတော့အထောက်အကူပေးခဲ့ပြီးလည်းဖြစ်ပါတယ်
။ဒါပြင်လှစီပြေးဒုက္ခတွေတွေအရေးကူညီဆောင်ရွက်ဖို့မလေးရှားနိုင်ငံမှာ3ရက်ကြာရောက်ရှိနေတဲ့ဥယေပြောင်းရွှေ့နေထိုင်မှုနဲ့ဒုက္ခသည်များဆိုင်ရာအမေရိကန်လက်ထောက်နိုင်ငံဂျာယီဝင်ကြီးအန်ရစ်ချတ်ကမလေးရှားနဲ့အင်ဒိုနီးရှားတို့မှာလောလောဆယ်လှစီပြေးဒုက္ခသည်တွေကိုတစ်နှစ်ယာယီလက်ခံထားတဲ့စီစဉ်နဲ့ပတ်သက်လို့ဒီဒုက္ခသည်တွေကိုပြန်လည်အခြေချရေးအတွက်18လကနေ24လအထိကြာနိုင်တယ်လို့ခမန်းပြောဆိုပြီးဒုက္ခသည်လူနည်းစုကိုတော့အမေရိကန်ပြည်ထောင်စုမှာပြန်လည်အခြေချခွင့်ပြုဖို့ရှိတယ်လို့ပြောပါတယ်ဒါပေမဲ့လို့လေအခုလိုလက်ခံရမှာအဓိကနှိမ့်ဆက်ညှဉ်းပန်းခံရသူတွေမုတ်ဆိုးမတွေမိဘမဲ့တွေနဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုလိုအပ်သူတွေကိုဦးစားပေးတဲ့မူအားဖြင့်လက်ခံမှာဖြစ်တဲ့အကြောင်းနဲ့ဒီနည်းဟာပြဿနာကိုဖြေရှင်းပေးနိုင်မဲ့ကောင်းဆုံးအဖြေမဟုတ်တဲ့အကြောင်းခုလိုပြန်လည်အခြေချမှုကသာခွင့်ပြုရင်နောက်ထပ်ထွက်လာကြမဲ့သူတွေကိုအားပေးရရောက်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေအရေးဖြေရှင်းရမှာနိုင်ငံသားခံရင်ခွင့်ပေးရေးနဲ့ခွေးကြဆစ်ဆံမှုပပျောက်ရေးကိုဆောင်ရွက်ပေးဖို့ရည်ကြီးတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကတိုက်တွန်းခဲ့ပါတယ်ရှင
်။ဒေါ်လာလာအတန်းပြောပြသွားတာပါ။အခုတော့တရုတ်မြန်မာနယ်ဆက်ဘက်ကအခြေအနေတွေကိုကြည့်ရအောင်။တရုတ်မြန်မာနယ်ဆက်ယူနန်ပြည်နယ်မှာဒီအပတ်ထဲတရုတ်ပြည်သူလွတ်မြောက်ရေးတပ်ကစစ်ရေးလေးကျင့်မှုတွေလုပ်သွားမယ်လို့မနေ့ကကြေညာလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကိုညံဝင်းအောင်ကစုစည်းတင်ပြထားတာကိုနားဆင်ရအောင်။
တရုတ်စစ်တပ်ရဲ့မြေပြင်နဲ့ဝေဟင်ပူးတွဲစီရေးလေ့ကျင့်မှုတွေကိုတကယ့်တိုက်ပွဲတွေမှာလို့ကြီးစံအစ်စ်တွေအသုံးပြုမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စီရေးလေ့ကျင့်မှုတွေကိုတရုတ်မြန်မာနယ်စပ်ကယူနန်ပြည်နယ်ဒေသနှစ်ခုမှာလုပ်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စစ်အင်အားဘလောက်နဲ့လေ့ကျင့်သွားမယ်လေ့ကျင့်မှုအစီအစဉ်တွေဘယ်တော့အဆုံးသတ်သွားမလဲဆိုတာကိုတော့ထုတ်ပြောတာမျိုးမရှိပါဘူး။စီရေးလေ့ကျင့်နေချင်းအတွင်းအဲ့ဒီဒေသမှာပြန်တန်းကြမဲ့လေရင်တွေကိုတော့သတိပေးချက်ထုတ်ထားပါတယ်နေဆက်စီလေ့ကျင့်မှုတွေလုပ်သွားမဲ့အကြောင်းတရုတ်ကမြန်မာအစိုးရကိုအသိပေးထားပါတယ်။တရုတ်နယ်စပ်စီလေ့ကျင့်မှုဟာလူရိုးလို့စင်တာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကဗေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်
။这是军队任务范围内的正常的活动，落入中国境内的问题。
စီလေ့ကျင့်တဲ့အစီအစဉ်ကစစ်တပ်ရဲ့တာမန်လူရိုးလို့စင်ပါတရုတ်နိုင်ငံပိုင်းနဲ့တဲကိုမြန်မာနိုင်ငံဘက်ခြမ်းကဗုံးစံတွေကြားရောက်တဲ့ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ကျမတို့ရဲ့ရည်တည်ချက်ကိုပြောထားပြီးသားပါမြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေဟာတရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးကိုထိပါတယ်လို့ကျမတို့ယူဆပါတယ်မြန်မာနိုင်ငံကတပ်ဆိုင်သူတွေအားလုံးအနေနဲ့ထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့ပြည်ပခန့်တွေကြီးထွားမလာအောင်တားဆီးဖို့နဲ့တင်းမာမှုတွေလျော့ပါအောင်တပ်နိုင်သမျှကြိုးပမ်းကြဖို့ကိုလည်းထပ်မံတိုက်တွန်းလိုပါတယ်
အခုလိုစီရေးလေ့ကျင့်မှုတွေပေါ်လာရတာဟာတရုတ်နိုင်ငံသားတွေကသူတို့အစိုးရပေါ်တွန်းအားပေးမှုတွေကြောင့်ရောတရုတ်ကမြန်မာစစ်တပ်ကိုပါဟန်တားလိုတဲ့သဘောဖြစ်တယ်လို့တရုတ်မြန်မာနှစ်နိုင်ငံအရေးလေ့လာနေတဲ့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်။ကိုကန့်နဲ့တရုတ်နယ်စပ်နဲ့မှာခဏခဏလည်းဘုံတွေကကြာနေတယ်လေ။ဒါလူတွေကမထီတာ။အဲ့တော့ကိုကန့်နယ်စပ်နဲ့ကတ်နေတဲ့တရုတ်ဘက်ကလူတွေကသူတို့စစ်တပ်ကိုပဲသူတို့တော်တော်မကြင်မနှက်ဖြစ်နေတာသူတို့အစိုးရကိုပဲအဲ့ဒါကိုကျေနပ်စေဖို့အတွက်ပေါ့ဗျာဒီကနေ့နည်းအင်အားပြတဲ့သဘောပေါ့
တရုတ်ရဲ့စီရေးလေ့ကျင့်မှုတွေကြောင့်ဒေသခံတွေရဲ့နေ့စဉ်ပုံမှန်ဘဝကိုထိခိုက်မှာမဟုတ်ဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မြန်မာအစိုးရတပ်တွေနဲ့ MNDAA ကုကံတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေရင်ကကျဲခဲ့တဲ့ဘုံတွေကြောင့်မတ်လတဲ့တရုတ်နိုင်ငံသား9ယောက်သေဆုံးခဲ့ရတဲ့အဖြစ်ပြက်အပါအဝင်စစ်ပြေးဒုက္ခသည်တွေနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ဝင်နေတာတွေကြုံနေရချိန်မှာပဲတရုတ်နိုင်ငံဘက်ကစီရေးလေ့ကျင့်မှုတွေပြုလုပ်လာတာပါအခုချိန်ထိတော့နေဆက်နားမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကပြောပါတယ
်ခက်တဲ့3ရက်တောက်လျှောက်ဖြစ်ပါတယ်တိုက်ပွဲတွေပြင်းလဲပြင်းထန်ပါတယ်ဆက်မှတ်တိုင်ပေါ့နော်112နဲ့113ကြားလောက်မှာဖြစ်မယ် energy နဲ့ပြီးတော့ကြီးတက်တဲ့ထိုးပေါ့
ဦးထွန်းမြတ်လင်းပြောသွားတဲ့ကိစ္စကို VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးစစ်ပွဲဖြစ်နေတာကြောင့်ကိုကန့်ဒေသမှာစစ်အုပ်ချုပ်ရေးပြတ်ထန်းခဲ့တာကိုတက်တန်းဆက်တိုးဖို့ပြီးခဲ့တဲ့လအတွင်းမြမလွှတ်တော်မှာဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အတန်က2015ခုနှစ်ဇွန်လ2ရက်အင်္ဂါနေ့မနက်အတန်လွင့်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 40 50 line net meter 190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ယူအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေ American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွေနဲ့စီးပွားရေးအစီအစဉ်မှာတော့
To buy a phone is a problem. To run the business is a problem. To build your family is a problem.
နိုင်ဂျီးရီးယားနိုင်ငံမှာဘာကြောင့်လောင်စာဆီတွေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုဦးဆံမိုးဝေကစူးစီးတင်ဆက်ထားပါရရှင်
။တော်ရရှင်ပါခင်ဗျာ။ပထမဦးစွာတင်ပြပေးချင်တာကတော့asiacorrespondent.com online စာဆောင်မှာစောင့်မရှင် Michelle Penner ရေးသားထားတဲ့စောင့်မဖြစ်ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့အမျိုးသားရေးတက်ကြွသူတွေရဲ့ဆန္ဒထုတ်ဖော်ပွဲမှာဒုတမိုင်းမှာ Ranger ဆိုတာမရှိဘူးလို့ပြောဆိုခဲ့ကြတဲ့အကြောင်းခေါင်းစဉ်တက်ပြီးတော့ရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပင်လယ်ပြင်အတွင်းမျောနေတဲ့လူ200ကျော်ပါတဲ့လှီကိုကယ်တင်လိုက်နိုင်တဲ့ဖြစ်ရပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအရပြောစရာကိစ္စတစ်ခုဖြစ်လာလိမ့်မယ်ဆိုတာကိုခန့်မှန်းကြည့်လို့ရနိုင်ပါတယ်တဲ့။ဒီကိစ္စဖြစ်ပြီးမကြခင်ရန်ကုန်မြို့ကဂျက်ဆန်အားကစားကွင်းမှာအမျိုးသားရေးတက်ကြွသူတွေကဆန္ဒပြပွဲတစ်ခုကျင်းပသွားခဲ့ပါတယ်။ဒီဆန္ဒပြသူတွေရဲ့ပူပန်မှုကတော့ကယ်ဆယ်ထားသူတွေကတချို့ဟာပြည်တွင်းကရိုဟင်ဂျာဆိုသူတွေဖြစ်ပြီးတော့သူတို့ကနိုင်ငံသားဖြစ်မှုကိုပယ်ချခံထားရသူတွေဖြစ်တယ်ဆိုတဲ့အချက်ပဲဖြစ်တယ်လို့ရေးသားထားပါတယ်။အာနာပိုင်တွေကတော့ဒီလူတွေဟာဘင်္ဂါလီတွေသာဖြစ်ပြီးကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကတော့အဲ့ဒီသူတွေဟာမတရားဖိနှိပ်ခံထားရသူတွေအဓမ္မဒုက္ခသည်စခန်းတွေမှာနေခိုင်းထားပြီးအခြေခံရပိုင်ခွင့်တွေကိုတောင်ပိပင်ခံထားရသူတွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူတွေကကုလသမဂ္ဂအပေါ်အမြင်မကြည်လင်သူတွေဖြစ်ကြပြီးရိုဟင်ညာဆိုတဲ့ဇလန်းကိုရက်ကြပါလေစီပြေးတွေဟာမြန်မာတွေမဟုတ်ကြပါဘူးလို့တချို့ကပြောဆိုကြသလိုတချို့ကလည်းဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါလို့ပြောကြပါတယ်ပင်လယ်ပြင်တွင်းကကယ်ဆယ်ထားသူ200ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ဖို့နှစ်နိုင်ငံကြားသဘောတူညီမှုရရှိခဲ့ပေမဲ့ဆန္ဒပြသူတွေအတွက်ကတော့ယုံကြည်မှုတိတ်မရှိဘူးလို့ရေးသားထားပြီးဆန္ဒပြသူတွေကကိုမြတ်သူဆိုသူကအစိုးရကဒီလိုပဲအမြဲတမ်းပြောနေတာပဲတကယ်တမ်းလက်တွေကလုတ်ရလားမသိဘူးလို့ Asian Correspondent တနင်္တော်ကိုပြောခဲ့တယ်လို့ရေးသားထားပါတယ်အဲ့ဒီလိုပြောခဲ့တဲ့ကိုမြတ်သူဆိုသူက Nobel ငြိမ်းချမ်းရေးဆုရှင်လည်းဖြစ်မြန်မာဒီမိုကရေစီရေးမှာအထင်ကြီးပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုလည်းအမျိုးသားရေးလှုပ်ရှားမှုပေါ်ဆန့်ကျင်သူတဦးဖြစ်ပုတ်ခတ်ဝေဖန်လိုက်ပါတယ်တချိန်ကအစိုးရကသူမပေါ်ဆွဆွဲခဲ့တယ်လို့တိုင်းတစ်ပါးသားနဲ့အိမ်အောင်ပြုတ်ခဲ့သူတန်းပြီကိုချစ်သူမဟုတ်ဘူးဆိုပြီးတော့ပြောဆိုခဲ့တဲ့အကြောင်းလဲရေးသားထားပါတယ်အပြည့်စုံကို asiancorrespondent.com မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြချင်တာကတော့ Washington Post blog စာမျက်နှာမှာဆောင်းပါရှင် Lydia DePelis ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်မလေးရှားနိုင်ငံဟာလူကုန်ကူးမှုဒုစရိုက်နယ်ပယ်ဖြစ်ပြီးတော့ကြီးမားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုနဲ့ပြုပြင်နိုင်မှုအမေရိကန်အစိုးရကစဉ်းစားနေတယ်ဆိုပြီးတော့ရေးသားထားပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းလူကုန်ကူးသူတွေအခြေချခဲ့တဲ့နေရာတွေလို့တန်တရားဖြစ်ပွဲစခန်းပေါင်း28ခုကိုတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဒီမတိုင်ခင်စောစောပိုင်းတုန်းကလည်းမြန်မာနိုင်ငံဘက်ကနေလူကုန်ကူးသူတွေခေါ်ဆောင်လာတဲ့ရွှေပြောင်းနေထိုင်သူတွေလို့ယူဆရတဲ့သူတွေလူတွေအလောင်းတွေမြုပ်နှံထားတဲ့နေရာ139နေရာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။လက်ပေါင်းတန်ကြာကလေးကအသက်မသေပဲကြံရည်သူတွေပြောပြချက်တွေအရယောဂါဖြစ်ပွားပြီးတော့တည်ဆုံးတဲ့သူတွေအစာရေစာငတ်ပြတ်ပြီးတော့တည်ဆုံးတဲ့သူတွေရှိတယ်ဆိုပြီးတော့ရေးသားထားပါတယ်ဒီတွေ့ရှိချက်တွေဟာအစကမလေးရှားမြေပေါ်မှာဒီလိုစခန်းမျိုးတွေမရှိပါဘူးဆိုပြီးတော့မလေးရှားအစိုးရရဲ့ညှဉ်းဆုပ်ထားချက်တွေနဲ့စန့်ကျင်ဘက်ဖြစ်နေပြီးတော့ဒီချက်ကအမေရိကန်ပြည်တော်စုနဲ့ပစိဖိတ်ဒေသအတွင်းနိုင်ငံပေါင်း17နိုင်ငံကြားကြီးမားတဲ့ကုန်သွယ်ရေးဆွေးနွေးညှိနှိုင်းနေတဲ့နေရာမှာစူးညောင်ခလုတ်ဖြစ်နေတယ်ဆိုပြီးတော့ရေးသားထားပါတယ်ပြည်စုံကို washingtonpost.com မှာဖတ်ရှုနိုင်ပါတယ်
မကြသေးခင်နှစ်တွေအတွင်းပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလား စစ်အစိုးရကနေအရက်သားအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလားအပြောင်းအလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးအရအသာစီးရလာနေတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ညဆွေးနွေးမဲ့ဒိုင်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ဒိုင်ရိုက်လေးလိုင်းအစီအစဉ်ကိုစနေနေ့နဲ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။အချိန်မီဆက်သွယ်ကြဖို့လည်းထပ်မံတိုက်တွန်းပါစေရှင်။အခုတော့ဒေါ်လာသင်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရယ်ရှင
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robberyERY robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး Scribe Clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေကင်းကြောင်တောင်ခိုးတာနေကင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေးအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တောင်ဓမြတိုက်တယ်ဆိုရင် Banska အဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်တဲ့လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာအတန်းတင်ဆက်သွားတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားထောင်ရအောင်နိုင်ဂျီးရီးယားနိုင်ငံမှာလာနဲ့ချီကြပြီဖြစ်တဲ့လောင်စာဆီရှားပါမှုပြဿနာဟာတိုင်းပြည်စီးပွားရေးကိုပါချိန်ချောက်လာနေပြီဖြစ်ပါတယ်။ကမ္ဘာမှာရေနံစိမ်းထုတ်လုပ်မှုအများဆုံးနိုင်ငံထဲမှာပါဝင်တဲ့နိုင်ဂျီးရီးယားနိုင်ငံမှာဘာကြောင့်လောင်စာဆီရှားပါမှုနဲ့ရင်ဆိုင်နေရလဲဆိုတဲ့အကြောင်းကို VOA သတင်းထောက်ခရစ်စတင်းကပေးပို့ထားတဲ့သတင်းနဲ့အတူကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာစုစည်းတင်ပြထားပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံဟာအာဖရိကတိုက်အတွင်းရေနံအထုတ်လုပ်ဆောင်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လျှက်စစ်တပ်အားပေးစစ်ရုံတွေကားတွေနဲ့လေယာဉ်တွေပြန်တန်းနိုင်ဖို့တန့်ပြည့်အတွက်လိုအပ်တဲ့လောင်စာဆီတွေလွန်ခဲ့တဲ့သတင်းပတ်အတွင်းကုန်လွတ်လွတ်နီးပါးဖြစ်သွားပါပြီ။ဒါဘာကြောင့်ဖြစ်ရတာပါလဲ။နိုင်ဂျီးရီးယားနိုင်ငံကဓာတ်စစ်ဆိုင်တွေမှာစီတီပြတ်ကုန်တဲ့အတွက်တန့်ပြည့်အတွင်းလဲပတ်သွားလာနေတဲ့ရင်းနေအလုံးလွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာရပ်တန့်သွားခဲ့ပါတယ်။တိုင်းပြည်လုံးကို24နာရီလျှက်စစ်မီပေးနေတဲ့မိစက်တွေလည်းလောင်စာဆီမရှိတဲ့အတွက်ရကုန်တာကြောင့်လျှက်စစ်မီမရှိတဲ့နောက်ဆက်တွဲအဖြစ်နဲ့စီးပွားရေးလုပ်ငန်းတွေစက်ယုံအလုပ်ယုံတွေလည်းပိတ်ထားလိုက်ရပြီဖြစ်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကလည်းသူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေ short ချပစ်လိုက်ပြီးလေကြောင်းလိုင်းတွေလည်းလေယာဉ်ပြန်တမ်းမှုခီးစဉ်တွေရက်အတော်များများအထိပိတ်ထားလိုက်ရပါပြီ။ဒါ့အပြင်ဗန်တွေကလည်းတတ်မှတ်ချိန်နဲ့စောပိတ်ကုန်ကြပါတယ်။ဒီလိုဖြစ်နေတာဟာမြို့ပြတိုင်းတွေမဟုတ်ဘဲတနင်္ဂနွေလုံးအတိုင်းအတာနဲ့ဖြစ်နေတာကြောင့်တိုင်းပြည်အတွင်းလုပ်ငန်းလည်းပတ်မှုတွေအလုံးရုတ်တရက်ရပ်ပစ်လိုက်ရတယ်လို့ဖြစ်နေပါတယ်။တိုင်းပြည်မြောက်ပိုင်းကာတူနာမြို့ကအဗ်ဒူလာဟီမူဆာကတော့မရှိတဲ့ဓာတ်ဆီကိုဆိုင်မှာသွားတန်းစီနေမဲ့စာသူဖွင့်နေတဲ့အင်တာနက်ကဖေးဆိုင်ကိုသာပိတ်ပစ်လိုက်ချင်တော့တယ်လို့ပြောပါတယ
် To buy a fuel is a problem. To run the business is a problem. To feed your family is a problem.
ဓာတ်ဆီဝယ်ဖို့အခက်အခဲရှိတယ်။စီးပွားရေးလုပ်ငန်းလုပ်ဖို့အတွက်အခက်အခဲရှိတယ်။မိသားစုကိုကျွေးမွေးနိုင်ဖို့အတွက်အခက်အခဲရှိတယ်။ဒါကြောင့်ဇက်တိုက်အဆုံးပေါ်နေတဲ့စီးပွားရေးလုပ်ငန်းတစ်ခုကိုဆက်လုပ်မနေသင့်တော့ဘူးလို့ကျွန်တော်ထင်တယ်။လျှက်စစ်မီမရှိတဲ့အတွက်ကြောင့်လောင်စာဆီရှားပါမှုတွေကြောင့်အ အဆုံးနဲ့ဇက်တိုက်ရင်ဆိုင်နေရတာပါ။အ
စ်ရှမဲလ်အိုနီပီလိုဟာနိုင်ဂျီးရီးယားနိုင်ငံတဝမ်းလှည့်လည်သွားလာနေတဲ့စီးပွားရေးသမားတဦးပါ။ဓာတ်ဆီရှိအောင်တော့အဲ့ဒီရှိတဲ့စီအတွက်ဈေးတွေအဆမတန်တိုးပေးနေရတယ်လို့သူကပြောပါတယ
်။ In Ibadan, I'm aware that in some filling stations they sell as high as 350 naira per liter.
ဤဘာမှဆိုရင်ကျွန်တော်ထင်ပါတယ်တချို့ဓာတ်ဆီဆိုင်တွေမှာဓာတ်ဆီရရှိပါတယ်ဒါပေမဲ့သူတို့ကတလီတာကို350နိုင်ရာလောက်နဲ့ရောင်းကြတယ်လေဒါကြောင့်ဒီပြဿနာကလူတိုင်းကိုထိခိုက်နေတယ
်အစ်မေအိုနီပီလိုပြောတဲ့တလီတာကိုနိုင်ဂျီးရီးယားငွေ350နိုင်ရာဆိုတာဟာအမေရိကန်ဒေါ်လာ1.85ဗျာနှစ်ဒေါ်လာနီးပါးလောက်နဲ့ညီမျှတဲ့ငွေဖြစ်ပါတယ်ဒီတန်ဖိုးဟာတခြားတိုင်းပြည်အတော်များများတဲ့နည်းတယ်ဆိုပေမဲ့ကမ္ဘာမှာလောင်စာဆီအထွက်ဆုံးထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့အပြင်အစိုးရကလည်းဓာတ်ဆီဈေးတက်တာအောင်အမတော်ကြီးပေးထားတာကြောင့်အစဉ်လာအဖြစ်ဈေးနှုန်းတက်တက်တာတာနဲ့ဝယ်နေကြနိုင်ဂျီးရီးယားနိုင်ငံသားတွေအတွက်တော့ဒါဟာဈေးအတော်ကြီးနေတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်အဘူဂျာမှာလည်းဓာတ်ဆီဝယ်ဖို့အတွက်စီဆိုင်နေအပြင်ဘက်မှာကားတန်းရှည်ကြီးကစောင့်ဆိုင်နေပါတယ်။ဓာတ်ဆီဆိုင်နေမှာစီပြတ်နေတဲ့အတွက်တချို့လူတွေနိုင်ပေါင်းများစွာတန်းစီရတဲ့သူရှိသလိုတချို့ဆိုရက်နဲ့ချီဆောင်ဆန်းပြီးမှဆိုင်ကအယောင်စီးတွေကပြန်လွတ်တာမျိုးနဲ့လည်းကြုံရသူတွေရှိတယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလောင်စာဆီပြတ်လတ်မှုနဲ့မကြာခဏရင်ဆိုင်ရလေးရှိပေမဲ့ဒီဒီကြိမ်ဖြစ်တာကတော့အဆိုးဝါးဆုံးပဲလို့ဆိုပါတယ်။ဒီပြဿနာဟာနိုင်ဂျီးရီးယားနိုင်ငံမှာလောင်စာဆီမရှိတဲ့အတွက်ဖြစ်ရတာမဟုတ်ပါဘူး။နိုင်ဂျီးရီးယားအနေနဲ့တနေ့ကိုရင်နံစိမ့်ပေပါ2တန်းလောက်ပုံမှန်ထုတ်လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့ပြဿနာကအဲ့ဒီရင်နံစိမ့်တွေကိုကားထဲထည့်ပြီးဒီအတိုင်းသုံးလို့မရတဲ့ကိစ္စပါ။နိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ရင်နံချက်စက်ရုံတွေဟာပျက်စီးယိုယွင်းနေပြီဖြစ်တာကြောင့်ပြည်တွင်းမှာရင်နံမချက်နိုင်ပဲဖြစ်နေတာပါ။ဒါကြောင့်လဲပြည်ပကချက်ပြီးသားလောင်စာဆီတွေကိုနိုင်ဂျီးရီးယားအစိုးရကတင်သွင်းပြီးဈေးကွက်တည်ငြိမ်အောင်အဲ့ဒီလောင်စာဆီဖြန့်ဖြူးရောင်းချသူတွေကိုအစိုးရကအမှတ်တော်ကြီးပေးနေတာဖြစ်ပါတယ်။ပြဿနာကအဲ့ဒီနေရာမှာစတော့တာပါ။အစိုးရကသူတို့ကိုပေးစရာရှိတဲ့အပါတော်ကြီးငွေအကျွေး1ဘီလီယံလောက်ရှိတယ်လို့ရင်းနှံတင်သွင်းသူများတမကနဲ့အဖွဲ့အစည်းတွေကပြောပါတယ်။အဲဒါကြောင့်သူတို့အနေနဲ့အဲ့ဒီအကျွေးတွေပြန်ရအောင်အခုလအစောပိုင်းကစပြီးတပိတ်မောက်ကြမှုတတ်မှတ်လှုပ်ဆောင်ခဲ့တာမှာအခုသတင်းပတ်အတွင်းမှာတပိတ်ကိုလှန်လိုက်ကြတာပါ။မကြသေးခင်ကနိုင်ဂျီးရီးယားမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့သမ္မတဒစ်မိုဟာမဒူဘူဟာရီကျန်းသစ်စာကျင်းဆိုဖို့ရက်ပိုင်းအလိုမှာအခုလိုပြဿနာတွေစုပုံဖြစ်လာတာဟာတိုက်ဆိုင်မှုတော့မဟုတ်ဘူးလို့နိုင်ဂျီးရီးယားစီးပွားရေးထိပ်သီးအဖွဲ့လို့ခေါ်တဲ့အဖွဲ့ကသူတေတီချူပါအဇီကွေစီလီကပြောပါတယ
် If you that are being owed by the current government and I think the fear is that with the incoming
သူတို့လက်ရှိအစိုးရကအကျွေးတင်နေတာလို့သူတို့ကထင်နေကြတာပါ။ဘာကြောင့်လဲဆိုတော့အစိုးရတွေတက်လာရင်အစိုးရကတင်ထားတဲ့အကျွေးတွေကိုပြန်ရဖို့မတေချာဘူးဆိုပြီးတော့သူတို့ကစိုးရိမ်နေကြတာပါ။
အခုလိုလောင်စာဆီရှားပါမှုနဲ့ရင်ဆိုင်နေရတာဟာအာဖရိကတိုက်ရဲ့အကြီးဆုံးစီးပွားနိုင်ငံတစ်ခုအနေနဲ့ဘလို့အားနည်းချက်ရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပန်အာဖရိကန်လို့ခေါ်တဲ့အာဖရိကတိုက်လုံးနဲ့ဆိုင်တဲ့ဗန်ဒီခိမီတိုးတက်တဲ့ရုပ်ရှင်နဲ့သချင်းထုတ်လုပ်တဲ့လုပ်ငန်းတွေကြီးမားတဲ့ရေနံထုတ်လုပ်မှုတွေရှိတဲ့တိုင်းပြည်ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့အာကိုအာထာပြုရလောက်တဲ့ကောင်းမွန်တဲ့လျှက်စစ်ဖြန့်ပြူးရေးစနစ်မရှိသေးတော့အခုလိုဓာတ်ဆီရှားပါမှုကြောင့်ရင်ဆိုင်ရတဲ့လျှက်တပြက်အခက်အခဲတွေနဲ့ဆက်လက်ရင်ဆိုင်နေရအောင်ပါပဲဖြစ်တယ်လို့ချူပါအဇီကွယ်စီလီကပြောပါတယ
် When you have the scarcity of those businesses can't operate because it can't go day to day
အဲ့ဒီလိုရှားပါမှုတွေနဲ့ရင်ဆိုင်နေရမယ်ဆိုရင်စီးပွားရေးလုပ်ငန်းတွေကလည်းမလဲပတ်နိုင်တော့ပါဘူးဘာဖြစ်လို့လဲဆိုတော့ဒီအခြေခံလိုအပ်ချက်တွေမရှိဘူးဆိုရင်နေတူကလုပ်ငန်းတွေမလဲပတ်နိုင်ပါဘူးအထူးသဖြင့်တော့အဲ့ဒီအခြေခံလိုအပ်ချက်တွေရဲ့ဈေးနှုန်းတွေကခေါင်ခိုက်နေတယ်ဆိုရင်အခြေအနေကပိုဆိုးတာပေါ့ဗျာ
။လောင်စာဆီတင်သွင်းတဲ့သူတွေသာပိုက်ဆံမရကြတာမဟုတ်ပါဘူး။နိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ပြည်နယ်ပေါင်း36ပြည်နယ်အတွင်းကပြည်နယ်အတော်များများမှာရှိတဲ့အစိုးရဝန်ထမ်းတွေလည်းလစာမရကြဘူးလို့ဆိုပါတယ်။ဒီပြဿနာဟာသမ္မတဒစ်မိုဟာမက်ဒူဘူဟာရီအနေနဲ့ကျန်းသစ်စာချိန်ဆိုပြီးတာနဲ့ချက်ချင်းကင်တွယ်ဖြေရှင်းရမယ့်ပြဿနာတွေဖြစ်ပါတယ်။နိုင်ဂျီးရီးယားဘာသာရေးဝန်ကြီးကတော့တိုင်းပြည်စည်းဝါးလုံးဝရဆိုင်သွားစေတဲ့အထည်ဖြစ်ခဲ့ရတဲ့လောင်စာဆီရှားပါမှုဟာစီတင်သွင်းရောင်းချတဲ့ကုန်တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ကုန်တွေနဲ့အစိုးရကဆွေးနွေးညှိနှိုင်းပြီးသဘောတူညီချက်ရပြီးလို့သတင်းပတ်တပတ်မပြည့်ခင်မှာကုန်တွေကလောင်စာဆီထုတ်ရောင်းဖို့ညှင်းဆန်တဲ့အတွက်အခုလိုဖြစ်ရတာလို့ဘဏ္ဍာရေးဝန်ကြီးကဆွဆွဲပြောဆိုပါတယ်။မကြခင်အစိုးရတစ်ကိုအာဏာလွှဲပြောင်းရတာမဲ့လက်ရှိအစိုးရကတော့လက်ရှိရင်ဆန်ရတဲ့ပြဿနာပြည်လည်ရေးအတွက်လောင်စာဆီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုတင်နေတဲ့အကျွေးတွေကအမေရိကန်ဒေါ်လာတန်း800ကိုပေးမယ်လို့သဘောတူထားတဲ့အကြောင်းဒီနောက်ကုံတွေကပြောတယ်လို့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကို
ုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တင်းနာနေညပိုင်းနဲ့အင်္ဂါနေ့မနက်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓဆောင်နဲ့ American တခွေအစီအစဉ်ကိုနားဆင်ရအောင်။ဒီတစ်ပတ်သုဒ္ဓဆောင်တဲ့ American တခွေမှာတော့ American ပြည်ထောင်စုကနိုင်ငံတာဝန်ထမ်းဆောင်ခဲ့ထမ်းဆောင်ဆဲစစ်တီတွေကိုသူတို့မိသားစုဝင်တွေကဂုဏ်ပြုကျင်းပတဲ့အောက်မေ့ဖွဲ့နေ့ Memorial Day အကြောင်းကိုတင်ပြမှာပါ။ကိုအောင်နဲ့အတူမဆုမွန်ကကူညီတင်ဆက်ပေးထားပါရရှင်။
လာရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ဘွယ်နေ့အဖြစ်သတ်မှတ်ပြီး2015ခုနှစ်အောက်မေ့ဘွယ်နေ့ကိုတော့မေလ25ရက်နေ့မှာကျင်းပခဲ့ပါတယ်။နိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဘွယ်နေ့မှာအထိမ်းအမှတ်အခမ်းအနားတွေ၊ဂီတဖျော်ဖြေပွဲတွေ၊အလှပြချီတက်ပွဲတွေကိုမြို့တော် Washington DC နဲ့ American ပြည်ထောင်စုတဝန်းကမြို့တွေမှာကျင်းပကြပါတယ်မဆုမွေ။
ဟုတ်ပါတယ်ကိုအောင်ရေဒီပွဲတွေမှာအမေရိကန်စစ်တီတွေစစ်ပြန်စစ်မှုတဲ့ဟောက်အဖွဲ့တွေလည်းပါဝင်ဆင်နွှဲလေးရှိပါတယ်အမေရိကမြို့ကြီးတွေဖြစ်တဲ့ Chicago, New York နဲ့ Washington DC မြို့တွေမှာလည်းဒီအောက်မေ့ဘွယ်နေ့အလှပြချစ်တက်ပွဲတွေကိုစီစီကားကားကျင်းပကြပါတယ်အမေရိကန်လူထုကစစ်ပွဲနဲ့ဆိုင်တဲ့အောက်မေ့ဘွယ်အထိမ်းအမှတ်နေရာတွေစစ်သည်ကြီးတွေကိုလည်းတွားရောက်ပြီးတော့ကြာဆုံးစစ်တီတွေအတွက်အမတ်တရပန်းစည်းတွေအလံငယ်လေးတွေကိုတွားရောက်စိုက်ထူလေးရှိပါတယ်ရှင်
ကျွန်တော် VOE ရုံးနဲ့တိတ်မွေးတဲ့ American ပင်မလှတ်တော်အစာဦးရှိမြခင်ပင်မဒီအောက်မေ့ဘွယ်နေ့ရောက်တိုင်းဂီတဖျော်ဖြေပွဲအခမ်းအနားကျင်းပလေးရှိပြီးထိတ်တန်းစစ်ဖက်အရာရှိကြီးတွေလည်းတက်ရောက်လေးရှိပါတယ်။ဒီနေ့ဖျော်ဖြေပွဲအတွက်နာမည်ကျော်အနုပညာရှင်သရုပ်ဆောင်တွေဖြစ်တဲ့ Joe Madagna နဲ့ Gary Sanchez တို့ကအခမ်းအနားမူတွေဖြစ်တာဝန်ယူဆောင်ရွက်မှာဖြစ်ပြီး Gloria Estefan,Ted Sanchin, Russell Watson စတဲ့အနုပညာရှင်တွေက Jack Evalley ဦးစီးတဲ့အမျိုးသား Symphony Orchestra ဂီတတန်စုံဝိုင်းနဲ့တီးဆိုဖျော်ဖြေပါတယ
်
အမေရိကန်နိုင်ငံတော်တချင်းကိုစတင်တည်ဆိုပြီးတော့ဂီတဖျော်ဖြေပွဲကိုစတင်လေးရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်ကပြည်သူတွေဒီဂီတဖျော်ဖြေပွဲကိုကြည့်ရှုနိုင်မှု PBS ရုံးမြင့်တန်ကြားကနေအမေရိကန်ရှေ့ဘက်ခြံစံတော်ချိန်ည၈နာရီကနေ၉နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပြီးတော့နောက်ထပ်လည်းပြန်လည်ထုတ်လွှင့်ပြသပါတယ်ကိုအောင်ရေ။
နာယူထားပြီးဖြစ်တဲ့အမေရိကန်ဗိုလ်ချုပ်ကြီး Colin Powell ဒီဂီတဖျော်ဖြေပွဲကိုတက်ရောက်ပြီးမင်ငွန်းပြောပါရယ်။တိုင်းပြည်အတွက်အသက်ဆုံးလွန်ခဲ့တဲ့စစ်သည်တွေ၊စစ်ပြန်စစ်မှုတန်းအောင်တွေ၊ကိုလက်အင်ကာဆုံးလွန်ခဲ့ရတဲ့စစ်သည်တွေ၊လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအခုလိုဒီအောက်မေ့ဘွယ်နေ့မှာဂုဏ်ပြုကြတာပါ။
Washington DC နဲ့ပိုတိုမက်မြစ်သာချတဲ့ Virginia ပြည်နယ်က Arlington အမျိုးသားစစ်သည်ညိုက်မှာဆိုရင်လေကြာဆုံးသွားတဲ့စစ်သည်တွေရဲ့အထိမ်းအမှတ်ကြောက်ပြားတွေမှာ American အလံငယ်လေးတွေကို The Old Gag လို့တည်ကြတဲ့အမှတ်3ခြေလင်းတက်ရင်ကနေလိုက်ပြီးတော့စိုက်ထူပေးပါတယ်အနည်း60ကျော်ကြာလာခဲ့ပြီဖြစ်တဲ့ဒီအစင်လာကိုတော့အောက်မေ့ဘွယ်နေ့မတိုင်ခင်တပတ်မှာဒီအလံလေးတွေကိုကြိုတင်ပြီးစိုက်ထူလေးရှိပါတယ်
အမှတ်3ခြေလင်းတက်ရင်ကိုစစ်ဖက်ဆိုင်ရာအခမ်းအနားတွေနဲ့ပတ်သက်လို့တရားတာဝန်ယူရမယ့်တက်ရင်အဖြစ်1948ခုနှစ်မှာသတ်မှတ်ပြီးကြတဲ့ကဒီအလံငယ်လေးတွေကိုစိုက်ထူတဲ့အစဉ်လာကိုစတင်ခဲ့တာပါဒီတက်ရင်မှာရှိတဲ့စစ်သည်အလုံးကြီးပါအလံစိုက်ထူရမှာပါဝင်ပြီးကြာဆုံးစစ်သည်အထိမ်းအမှတ်ကြောက်ပြားပေါင်း22,800ကျော်နဲ့အယိုးအိုးထည့်ထားတဲ့ဂူဘိတ်မန်တွေရှိမှအလံတွေကိုနာယီပိုင်းအတွင်းအပြီးစိုက်ထူပါတယ် အလန်ဒန်အမျိုးသားစစ်သည်ညိုင်းကိုအများပြည်သူဝင်ရောက်ကြည့်ရှုနိုင်အောင်ပြန်လည်ဖွင့်ပေးတဲ့နေ့တွေမှတိုင်ခင်အောက်မေ့ဝယ်နေ့အပြီးမှာဒီအလန်တွေကိုချက်ချင်းပဲပြန်သိမ်းပါတယ်
ကြာဆုံးစစ်တီတွေအတွက်ရည်စူးပြီးလုပ်တဲ့အခမ်းအနားကိုတော့အာလင်တန်စစ်သည်ညိုင်းမှာအောက်မေ့ဘွယ်နေ့ဖြစ်တဲ့မေလ25ရက်နေ့မှာကျင်းပခဲ့ပါတယ်စစ်ဖက်အခမ်းအနားအပြည့်နဲ့ကျင်းပတဲ့ပန်းခွေချတဲ့အစီအစဉ်ကိုတော့အညတရစစ်တီကူဝိတ်မှန်မှာပြုလုပ်ရမှာတော့နိုင်ငံခေါင်းဆောင်တွေစစ်ဖက်ထိပ်တန်းအရာရှိကြီးတွေလည်းတက်ရောက်ပါတယ်
အမတ်ရအောင်မီဝင်နေမှာသမရဘရိုက်ကိုဘာမဟာအညတရစစ်တီအုပ်ကူမှာလမ်းသူပန်းခွေချကာရဝပြုခဲ့ပါရယ်အခမ်းအနားကိုဂုံဒီရရှိပုဂ္ဂိုလ်တွေစစ်မှုထမ်းတွေနဲ့ကြာဆုံးသွားကြတဲ့စစ်တီတွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ကြပါရယ်အမေရိကန်ပြည်ထောင်စုလွတ်လပ်ပြီးလုံခြုံအေးချမ်းမှုရှိအောင်အသက်ပေးသွားကြတဲ့စစ်မှုထမ်းတွေကိုအောက်မေ့သတိရကြဖို့လဲအခမ်းအနားမှာပြောကြားတဲ့မင်ကွန်အတွင်သမရဥပမာကထည့်သွင်းပြောကြားခဲ့ပါရယ
် Members of our armed services veterans and most of allfamilies and friends of our fallen. It is my deep honor to share this day with you again.
ဒါပြင်ဒီနှစ်အတွက်အမတ်ရအောင်မေဘွယ်နေ့ဟာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးပြီးတဲ့နောက်မှာပထမဆုံးအကြိမ်ကျင်းပတဲ့အမတ်ရအောင်မေဘွယ်နေ့ဖြစ်တဲ့အကြောင်းလဲသမရဥပမာကထည့်သွင်းပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်များတဲ့တိုင်းပြည်ဖြစ်ဆက်ပြီးတော့တည်ရှိနေတော့ဖြစ်ပြီးအဲ့ဒီမှာအာဖဂန်စစ်သားတွေကိုသင်တန်းပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတွက်လဲအမေရိကန်တပ်ဖွဲ့ဝင်တထောင်ကျော်သားကျန်တော်ကြောင်းကိုလဲသမရဥပမာကပြောကြားခဲ့ပါတယ်ဗျာဒီလိုတချို့နိုင်ငံတော်ခန္ဓာတွေကိုတက်ရောက်မယ်ဆိုရင်အများပြည်သူအနေနဲ့ချုပ်တင်ပြီးလက်မှန်ရယူရတာမျိုးရှိပေမဲ့ဒီအောက်မေ့ဝယ်အခမ်းအနားအတွက်တော့ဘာမှမလိုပါဘူး။ဒါပေမဲ့ခုံရီအတွက်အကန့်အသတ်ရှိတာကြောင့်နေရာရဖို့အတွက်စောစောစီးစီးလာဖို့ပဲလိုတာပါ။သတိထားမှာတော့ဒီခန္ဓာကိုလာရင်ရေတံဘူးကလွဲလို့အေကြီးကြီးတွေတခြားတောက်ဆရာအချိုကြီးဘူးကစားဘာမှတည်လာလို့မရပါဘူး။အားတော့အမေရိကန်တနိုင်ငံလုံးကဒီထောင်ထဲချီတဲ့မော်တော်ဆိုင်ကယ်သမားတွေစုပေါင်းထားတဲ့ Rolling Thunder လို့ခေါ်တဲ့ဆိုင်ကယ်သမားအုပ်စုကြီးကလည်းစစ်ပြန်စစ်မှုတန်းတွေရဲ့အရေးနောက်ဒီရှေ့တန်းမှာပျောက်ဆုံးသွားသူတွေရဲ့အရေးကိုမမေ့ကြဘူးအသိပေးတဲ့အနေနဲ့ Washington မြို့တော်မှာလာရောက်စုဝေးပြီးဆိုင်ကယ်တွေကိုစီတန်းမောင်းနှင်လှည့်လည်နေကြတာပါ1988ခုနှစ်မှာစတင်တဲ့ဒီ Rolling Thunder Motorcycle Race စီတန်းလဲလဲရမှာအမေရိကန်တလွားကစစ်မှုတဟောင်းတွေသာမကဘဲကဘာတလွားကလည်းပါဝင်ကြတယ်လို့ဆိုပါရယ်အမေရိကန်ပြည်ထောင်စုတဝန်အောက်မေ့ဘွယ်နေ့ဆင်နွှဲကြတာမှာတချို့မျိုးတွေမှာတော့ဒီကြဆုံးစစ်တီတွေကိုရည်စူးပြီးအလံရေးအတွက်တော်တော်များများစိုက်ထူပြီးဂုံပြူကြတာတွေလည်းရှိပါတယ်အိုင်ဝါပြည်နယ်ကဝါတာလူးမြို့ကလေးမှာဆိုရင်တော့အဲ့ဒီမြို့သားဆူလဗန်ညီကိုရီအကြောင်းပြတိုက်မှာတော့တခန်းတနာပြသထားပါတယ်1942ခုနှစ်မှာဂွာဒယ်ကနယ်တိုက်ပွဲကာလအတွင်းမှာတော့အမေရိကန်ရည်တဲ့စစ်သင်္ဘော USS ဂျူနိုပေါ်မှာဆူလဗန်ညီကိုရီတာဝန်ကြားပြီးဂျပန်တွေကဒီသင်္ဘောကိုတိုပီဒိုတွေနဲ့ပစ်ခတ်တိုက်ခိုက်ရမှာတော့သင်္ဘောနစ်ပြီးဆူလဗန်ညီကိုရီနဲ့သင်္ဘောပေါ်ပါသူအများပြားတေဆုံးကုန်ပါတယ်အဲ့ဒီလိုမျိုးကိုယ်နိုင်ငံအတွက်အသက်ဆုံးလွန်ခဲ့တဲ့သူတွေအတွက်လဲဝါတာလူးမြို့ကန်တွေကဂုဏ်ယူကြပါတယ်ခင်ဗျာ
သူရဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတော်ရရှင်တွေနားဆင်ခဲ့ရတာပါ VOA American အတန်ရဲ့အင်္ဂါနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်တော်စုဟာ Pacific နိုင်ငံတစ်ခုဖြစ်တာနဲ့အမျှအရှေ့တောင်အာရှဒေသကလူထုနဲ့အဲ့ဒီဒေသရဲ့အနာဂတ်မှာ American အတွက်ကြီးမားတဲ့အကျိုးကျေးဇူးတွေရှိနေပါတယ်။အဲ့ဒီဒေသမှာ American ရဲ့အကြီးမားဆုံးကုန်သွယ်ဘက်တွေရှိနေပြီး American ထုတ်ကုန်တွေကိုဝယ်ယူကြတာကြောင့် American နိုင်ငံသားတန်ပေါင်းများစွာအတွက်အလုပ်အကိုင်တွေဖန်တီးဖို့အထောက်အကူဖြစ်စေပါတယ်။အဲ့ဒီဒေသကဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊စင်ကာပူ၊ဗီယက်နမ်အပါအဝင်တခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ဖို့လိုပါတယ်။အမေရိကန်စီးပွားရေးတိုးတက်ဖို့နျူကလ িয়ার လက်နက်ပြန့်ပွားတာကိုတားဆီးဖို့နဲ့ရာသီဥတုပြောင်းလဲမှုကိုကင်တွယ်ဖြေရှင်းဖို့တွေမှာစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့ဖြစ်ပါတယ်။အဲ့ဒီဒေသကအရင်ရှိပြီးသားမဟာမိတ်တွေနဲ့ဆက်ဆံရေးကိုအားကောင်းစေဖို့နဲ့မဟာမိတ်အသစ်တွေနဲ့နှက်ဆိုင်တဲ့ဆက်ဆံရေးတည်ဆောက်ဖို့ အမေရိကန်ပြည်ထောင်စုကအဆက်မပြတ်လှုပ်ဆောင်နေပါတယ်။ဒီရွေချက်တွေနဲ့အညီအရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံကတာဝန်ရှိသူတွေနဲ့အမေရိကန်တာဝန်ရှိသူတွေမကြသေးခင်ကပဲတွဲဆုံဆွေးနွေးကြပါတယ်။အရှေ့တောင်အရှဒေသနဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးကိုအားသစ်လောင်းဖို့ရည်ရွယ်တဲ့28ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးမှာဆွေးနွေးကြတာပါ။အဲ့ဒီဒေသအပေါ်တည်ရောက်မှုရှိနေတဲ့ကမ္ဘာလုံးဆိုင်ရာဒေသတွင်းဆိုင်ရာနဲ့နိုင်ငံအများပါဝင်ပတ်သက်တဲ့ကိစ္စရပ်တွေအတွက်ပူးပေါင်းအပြေရှာလှုပ်ဆောင်ကြဖို့နှစ်ဖက်စလုံးကထပ်ပြီးအတည်ပြုကြပါတယ်။အဲ့ဒီကိစ္စရပ်တွေထဲမှာဇာတိဥတုပြောင်းလဲမှုတရားမဝင်အထိမ်းအကွပ်မဲ့အတိပေးတာမရှိဘဲငါးဖမ်းမှုလူသားချင်းစာနာထောက်ထားမှုအကူအညီတဘာဝဘေးရန်တွေကူညီကယ်ဆယ်ရေးနဲ့တောင်တရုတ်ပင်လယ်ဆိုင်ရာမကြသေးခင်ကအဖြစ်အပျက်အခြေအနေတွေပါဝင်ပါတယ်။အရှိတောင်အရှဒေသကရွှေပြောင်းနေထိုင်သူများအရေးကိုလည်းအမေရိကန်နဲ့အာဆီယံတို့ဆွေးနွေးကြပါတယ်။အသက်ကယ်တင်နိုင်ရေးအလင်းအမြန်လှုပ်ဖို့လိုတယ်ဆိုတာနဲ့ရွှေပြောင်းနေထိုင်ပစ္စည်းတဲ့အခြေခံအကြောင်းအချက်တွေကိုကင်တွယ်ဖြေရှင်းရေးစတာတွေကိုဆွေးနွေးကြပါတယ်။ဆွေးနွေးပွဲမှာတက်တက်ကြွကြွနဲ့တိတ်ကိုအကျိုးများတဲ့ဆွေးနွေးချက်တွေဟာဖြင့်အာရှဒေသဆိုင်ရာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုပြန်ပြီးချိန်ညှိရေးအမေရိကန်ရဲ့ခိုင်မာတဲ့တန်ဋိဌံကိုလက်တွေ့တက်တည်ပြတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်သွားတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဇက်တိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါလိမ့်မယ
်။ American သမ္မတ Barack Obama ဟာ White City လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်နေတဲ့အစီအစဉ်နဲ့ရောက်နေကြတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့သမ္မတအင်ပီရိုမှာပြုလုပ်တဲ့ဆွေးနွေးပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခမ်းအနားဟာအရေးကြီးတဲ့အကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ရေးအတွက်လည်း American ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီတွေပေးနေတဲ့အကြောင်းပြောကြားသွားပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုလည်းသမ္မတအိုဘားမားကအလေးပေးပြောဆိုသွားပါတယ်။ရှေ့တောင်အာရှဒေသမှာရင်ဆိုင်နေရတဲ့ကလေးစီးပြည်ရွှေပြောင်းသူတွေရဲ့အရေးကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချက်ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်ကနေပြီးတော့ NSA အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုတရားဝင်စောင့်ကြည့်ရေးခွင့်ပြုထားချက်ကိုတက်တန်းထပ်တိုးပေးဖို့သဘောတူခွင့်ပြုချက်မချမှတ်နိုင်တဲ့အပေါ်မှာသမ္မတအင်ပီရိုကနေပြစ်တင်ဝေဖန်လိုက်ပါတယ်။လွှတ်တော်အတွင်းရှေ့မတိုးနောက်ဆုတ်သာဖြစ်နေတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကိုမလိုအပ်ဘဲနဲ့အန်ဒီယန်နဲ့ကြုံရအောင်လုပ်နေတယ်လို့ဖြစ်စေတယ်လို့အင်ပီရိုရဲ့ပြောခွင့်ရသူJosh Arnes ကပြောဆိုလိုက်ပါတယ်။အခုတက်တန်းကုံဆုံးသွားတဲ့မြို့ချစ်ဥပဒေဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားပြီးတဲ့နောက်မှာနိုင်ငံလုံခြုံရေးအတွက်အမျိုးသားလုံခြုံရေးအေဂျင်စီရဲ့တာဝန်ရှိသူတွေလှုပ်ဆောင်နေအောင်ခွင့်ပြုပြဋ္ဌာန်းခဲ့တာလည်းဖြစ်ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီ NSA အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတားဆီးနေအောင်အဲ့ဒီဥပဒေကိုအထက်လွှတ်တော်ကအမြန်ဆုံးခွင့်ပြုပေးတာကိုသမ္မတအင်ပီရိုကတွေ့မြင်လို့တဲ့အကြောင်း Mr. Arnes ကပြောကြားခဲ့ပါတယ်။ယမနငမအဖမ်းခံထားရတဲ့အမေရိကန်သတင်းတောက်တဦးလွတ်မြောက်လာခဲ့ပေမဲ့သူ့ကိုထိန်းသိမ်းခံခဲ့ရတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ယမနငမနောက်ထပ်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်လည်းအမေရိကန်အစိုးရကကတိပြုပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဥရောပမှာရောက်ရှိနေတဲ့ခီးစဉ်အတွင်း7 senior ကနေမတော်တဆခြေထောက်ဒဏ်ထိခိုက်ဒဏ်ရရှိခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကိုပြန်လာနေပြီဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံနယ်စပ်ကနေကီလိုမီတာ40လောက်ရှိတဲ့ပြင်သစ်နိုင်ငံစီစီယွန်ဇာအနီးမှာတနင်္ဂနွေနေ့ကမတော်တဆဆက်ဘေးမှောက်သွားခဲ့ပြီးတဲ့နောက်သူ့ကိုဂျနီဗာကဆေးရုံမှာဆေးကုသမှုပေးခဲ့တာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်သွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိတဲ့နေ့သစ်လေးဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.